တရင်ရတဲ့အလို့ကြောင့်2018ခုနှစ်အတွင်းမှာအသက်ပြေဆုံးခဲ့ရတဲ့သတင်းတော့အရေးတက်ဟာ2018ခုနှစ်နိုင်ရှင်ရဲ့သက်ဆနီးပါးမြင့်တက်နေပြီလို့သတင်းတော့တွေကိုအကာအကွယ်ပေးရေးကော်မတီ Committee to Protect Journalists ကပြောပါတယ်သူတို့ဘောင်တရင်တော့88ရောင်းတဲ့မီဒီယာဝန်ထမ်းတွေကအလုပ်လုပ်ကြရင်သူတို့တရင်ရေးသားတွေကိုမနစ်သက်တာကြောင့်ပြစ်မှတ်ထားတိုက်ခိုက်ခံနေရလို့သိဆုံးခဲ့ရတာဖြစ်ပါတယ်။မျိုးသမီးတရင်တော့တွေကလည်းအမျိုးသားတွေနေတူအလားတူအန္တရာယ်နဲ့ရင်ဆိုင်နေရပါတယ်။ဒါပေမဲ့အမျိုးသားတရင်တော့တွေအတွက်တက်ရောက်မှုတိတ်မများလာတဲ့အန္တရာယ်တချို့ကိုတော့မျိုးသမီးတရင်တော့တွေကြုံတွေ့နေရပါတယ်။မိမတရင်တော့တယောက်အနေနဲ့ online မှာရေးသားပြီဆိုရင်ယောက်ျားတွေကတိုက်ခိုက်ကြလိမ့်မယ်လို့ International Women's Media Foundation ဖွဲ့ကလက်ထောက်ညွှန်ကြားမှု Nadai Hoffman ကပြောပါတယ်။မနေ့ကအမျိုးသမီးတရင်တော့600ကိုစစ်တမ်းမင်းများကောက်ရမှာသူတို့လည်းသုံးပုံနှစ်ပုံမှာ online ကမတော်မလျားစောက်ရှက်မှုတွေနဲ့ကြုံတွေ့ရပြီးလိမ်ပိုင်းဆိုင်ရာနဲ့မိမမုံဒီရဲ့ကိစ္စတွေပါလိမ့်ရှိတယ်လို့ဆိုပါတယ်။ပကြာကင်းကလန်ဒန်မှာကျင်းပခဲ့တဲ့မီဒီယာလွတ်လပ်ခွင့်ကမ္ဘာညီလာခံမှာတရင်တော့တွေကြုံတွေ့ရတဲ့အနေအထားကိုဆွေးနွေးခဲ့ပြီးဒီတက်ပနာတွေအဖြေရှာဖို့ဘာကြောင့်အရေးကြီးတယ်ဆိုတဲ့အကြောင်းဆွေးနွေးခဲ့ကြတာဖြစ်ပါတယ်။2015ခုနှစ်ကတရင်တော့တယောက်အနေနဲ့ကားဘုံခွဲတိုက်ခတ်ခံရပြီးအသက်မသေးဘဲလွတ်မြောက်ခဲ့သူလက်ပြုနိုင်ငံစီမံအုပ်ချုပ်ရေးဖွံ့ဖြိုးရေးတိုးတက်ရေးဝန်ကြီးမေချိုက်ဒီကအွန်လိုင်းမတော်မလျားနှောက်ယှက်မှုတွေကအလေးထားရမယ့်အနေအထားဖြစ်တယ်လို့ဆိုပါတယ်ခင်ဗျ။